ရားရှင်ကယုံကြည်ခြင်းကိုလက်ဆောင်ဖြင့်တင့်ကိုပေးခဲ့ပြီ။ဒါကိုသင်ထုတ်သုံးရမယ်။ဖျားတကိုးတော်ရဲ့လှူဆောင်မှုကိုလက်ခံခြင်းအပြင်တော်၎င်းဖျားတကိုးတော်ရဲ့ဆုတောင်းခြင်းတွေကိုဆုတောင်းခြင်းဖြင့်ဖျားရဲ့နှုတ်ကပတ်တော်ကိုနှုတ်ကဝန်ခံခြင်းဖြင့်ထုတ်သုံးရမယ်။ဒီကနေ့ယုံမှန်တန်တရားအကြောင်းနဲ့ကျမတို့ယုံကြည်ခြင်းကိုစာတန်ကယုံမှန်တန်တရားအားဖြင့်ဘလို့ကိုယူတယ်လဲဆိုတဲ့အကြောင်းပြောမှာဖြစ်တယ်။ဒီကနေ့ရောက်ရှိလာတဲ့ချစ်စရာကောင်းတဲ့လူတွေအားလုံးကိုကျေးဇူးတင်တယ်လို့နှုတ်ကပတ်တော်ဒီသင်တို့အသက်တာမှာတို့ထီဖို့ယေရှုနာမနဲ့ဆုတောင်းပါတယ်ဖခင်ရှင်ကကျမတို့ကိုဝတ်ဆင်ဖို့ရင်အုပ်တစားလက်နက်စုံများကိုပေးထားပါတယ်ရင်အုပ်တစားဆိုတာရန်သူကိုကာကွယ်ဖို့အတွက်ဖြစ်တယ်ဒါကအဲ့ဒါအတွက်ပါမဝစ်စင်ရင်တော့လုံကြုံမှာမဟုတ်ဘူးရင်းဥတစားမှာတက်စင်ရမယ်မတူညီတဲ့အရာတွေအများကြီးရှိတယ်ယုံကြည်ခြင်းအေဖက်စာ16မှာမနက်ပြစ်ခတ်သောမီးဆက်လက်နက်ကိုကာတတ်နိုင်သောယုံကြည်ခြင်းသည်ဟူသောဒိုင်းလွားကိုလည်းခတ်သိမ်းသောလက်နက်တို့အပေါ်မှာထပ်ဆင်၍ယူဆောင်ကြလော့ကျမတို့ရဲ့ဒိုင်းလွားယုံကြည်ခြင်းကဒီလိုအရာနဲ့တူတယ်ရန်သူကတင့်ကိုမီးဆက်လက်နက်နဲ့ပြစ်မယ်ရန်သူကတင့်ကိုမီးဆက်လက်နဲ့ပြစ်ရင်တနေရာမှာသွားပြီးလှဲပြီးအိတ်နေရင်မကောင်းဘူးလား။အိုးငါ့မှာယုံကြည်ခြင်းကြောင့်စာအုပ်တွေ CD ခွေတွေတချင်းတွေရှိတယ်မဟုတ်ဘူး။ရန်သူကတင့်ကိုတိုက်ခိုက်တဲ့အခါမှာယုံကြည်ခြင်းတိုင်းလွားနဲ့ကာကွယ်ရမှာပါ။အတိအကျဘာကိုဆိုလို့လဲ။ရန်သူကတိုက်ခိုက်တဲ့အခါမှာယုံကြည်ခြင်းလိုအပ်တဲ့ယုံကြည်ခြင်းကဘာလဲ။ဖခင်ကယုံကြည်ခြင်းပေးခဲ့ပြီးပြီ။ကြောက်ရွံ့မှုကလာတဲ့တန်တရားကတန်တရားကျမတို့ရဲ့ရင်ယုံကြည်ခြင်းကိုခိုးယူတယ်။ရန်သူကကျမတို့ရဲ့ရင်နာကိုအလွန်မရှိဘူး၊တရေပေါ်ကြောင်နာကိုလိုချင်တာ။မကြောက်ဘဲသချင်မှုဆိုရင်ယုံမှန်တန်တရားမရှိဘဲအသက်ရှင်ဖို့တင်ယူပါ။တင်ယူပါ။တင်ဆုံးပြချက်ချလိုက်ပြီးဆိုတာနဲ့တန်တရားတွေကရောက်လာပြီးလက်ဆွဲငုပ်တဲ့ပုံစံမျိုးနဲ့တူတယ်။ဘယ်တော့ပြောင်းမလဲမသိဘူး။တန်တရားဆိုတဲ့လက်ဆွဲငုပ်တာမျိုးကြုံဘူးသလား။ယုံမှန်တန်တရားဟာလူတိုင်းကိုတိုက်ခိုက်တယ်။သိငယ်ပြီးမှတော်တော်လေးဆိုးတာပဲ။ဘယ်တော့မှပြောင်းလဲတော့မသိဘူး။အိုးကြည့်ရင်တည်တည်လေးပဲ။ခံရတဲ့ဝေဒနာကခက်ပါတယ်။ယုံမှန်တန်တရားဆိုတာလူတိုင်းကိုတိုက်ခိုက်နိုင်တယ်။အဲ့ဒီယုံမှန်တန်တရားအာဗြဟံကိုတိုက်ခိုက်ခဲ့တယ်။ကတိရင်ယေရှုခရစ်တော်ကိုတောင်တိုက်ခိုက်ဖို့ကြိုးစားခဲ့တယ်။ဒါပေမဲ့သူကယုံကြည်ခြင်းတိုင်းလာကိုဆွဲကင်ထားတယ်။အာဗြဟံလည်းဆွဲကင်ထားတယ်။တန်တရားကကျမတို့ကိုလာတွန်းတဲ့အခါအာဗြဟံလိုယုံကြည်ခြင်းတိုင်းလာဆွဲကင်ပါ။ယုံကြည်မှုရှိပါတခါတည်းပြဿနာကြုံတဲ့ကတန်တရားရှိလို့ဒီလိုပြဿနာပြောတော့မရှိတော့ဘူးထင်တယ်လို့ပြောနိုင်ဘူးယုံကြည်ခြင်းနိုင်လောက်ကိုကင်ဆယ်ပြီးပြောရမှာကကျမယုံတယ်ကျမယုံတယ်ဘုရားသခင်ခိုင်းစေတဲ့အရာအလုံးကိုကျမယုံတယ်ခိုင်းလွားကင်ပြောပါတမန်တော်29ကိုကြည့်ရအောင်အခန်းငယ်14အစမှာရှင်ပေါလုကတခြားသူတွေနဲ့သင်္ဘောထဲမှာရှိခဲ့တယ်ဘာဖြစ်လဲခမန်းကြည့်လေပြင်းမုန်တိုင်းရောက်လာတယ်တခြားဖြင့်ကန်းကိုကူးကြရအောင်လို့ပြောပြီးတပည့်တော်တို့နဲ့အတူယေရှုလေးနဲ့ကူးသွားတဲ့ပုံနဲ့တူတယ်။နောက်ဆက်တွဲဖြစ်လာတဲ့ပြဿနာကပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းကြပါလေ။မုန်တိုင်းသင်္ဘောရဲ့စိတ်ဆုံးပြတ်တဲ့အချိန်တိုင်းမှာအသက်တာမှာပိုကောင်းဖို့ဆုံးပြတ်တဲ့အချိန်တိုင်းမှာဘုရားသခင်ဝန်ခံဖို့တောင်းဆိုတဲ့အရာတွေကိုသင်ကုန်ခံလိုက်တဲ့အခါတိုင်းမှာနောက်ဆက်တွဲဖြစ်နိုင်ခြေရှိတာကတော့မုန်တိုင်းပဲ။ကျမဒါတွေကိုမပြောချင်တော့ဘူး။မုန်တိုင်းလာလိမ့်မယ်ကာလမကြာခင်မှာတိုက်ဖွန်သဘောလက္ခဏာဥရုကလုံတုံအမည်ရှိသောလေမုန်တိုင်းသည်တင်းမောကိုတိုက်၍တဟုန်ထဲဆောင်သွား၍အယမ်းရှိန်ပြင်းနေတင်းမောသည်ထိုလေကိုမခံနိုင်ဘူးငါတို့သည်အာရုံ၍လေတက်ရာသို့ပါလွင့်ကြ၏ကလော်ရီကျွန်းနာမှာအီးစင်တွင်တမန်ကိုမပြတ်စေခြင်းကပင်မန်းစွာကြိုးစား၍တင်းမောပေါ်သို့တင်ပြီးရင်တင်းမောကိုခိုင်ခံ့စေခြင်းကကျိုးနှင့်ပတ်စင်ကြ၏ဆက်ပြီးတော့ရှင်ဘောလူကတခြားတခြားသောအရာတွေလှုပ်ဆောင်ထားတာပြောထားတယ်။သင်းမောသေးသေးလေးကိုသင်းမောပေါ်ကိုတင်ပြီးလင်ခိုင်ခန့်ကိုကျိုးနဲ့ပတ်စည်းကြတယ်လို့ပြောတယ်။အဲ့ဒီသဘောကိုကြည့်ကြရအောင်။ပင်မန်းစွာစူးစမ်းပြီးတခါတလေမှကျမတို့လှုပ်တဲ့အခါမှာအစင်ပြေပြေရာတွေကိုရှိတယ်ရှင်ဘောလူကအဲ့ဒီမှာဗာပြောထားတယ်။အခန်းငယ်22ကိုထလန်ကြည့်ကြရအောင်။ယခုရင်စိတ်သက်သာခြင်းရှိကြလောလို့ပြောထားတယ်။ဒီလောက်ကြောက်စရာကောင်းတဲ့မုံတိုင်းလေမှာတောင်ရှင်မောလူပြောတာကစိတ်သက်သာခြင်းရှိဖို့တောင်းပန်ပါ၏။ဒါအသိခဲ့တဲ့အရာပဲမဟုတ်ဘူးလား။အသက်တာမှာမုန်တိုင်းတန်ချိန်မှာပျော်ရွှင်ဖို့စိတ်သက်သာဖို့မလွယ်ဘူး။ နှုတ်ခတ်ဘတ်တော်ကပြောတယ်လေသင်တို့ဝမ်းမြောက်ကြပါဒီကဘာမှာသင်တို့နှင်းဆဲခြင်းတွေကြုံရမယ်လို့ယေရှုပြောခဲ့တယ်ဝမ်းမြောက်ပါကဲကျမကကင်းနေခြင်းမတော်သင်တို့ကိုပြုံးပြနေပါတယ်ဝမ်းမြောက်ပါငါဒီဤလောကကိုအောင်ပြီးရှင်ဘောလူပြောတယ်စိတ်သက်သာခြင်းရှိဖို့ဝမ်းမြောက်ခြင်းကအစွမ်းတက်ပါတယ်အခုပဲစိတ်သက်သာခြင်းရှိကြလောအကြောင်းမူကားသင်မောဆုံးခြင်းမှာတပါသင်တို့တွင်အဘယ်သူများအသက်မဆုံးရအဘယ်ကြောင့်ဤမူကားငါကိုပိုင်တော်မူ၍ငါကိုဝယ်သောဖျားကောင်းကင်တမန်သည်ယနေ့ခြင်းတွင်ငါနားမှာပေါ်လာလျက်ပေါလုသင်သည်မဆိုးရင်နှင့်ကင်းသာပြင်ရှိသို့ရောက်ရမည်သင်နှင့်တူပင်လယ်ကူးသောသူအပေါင်းတို့ကိုဘုရားသခင်သည်သင်အားပေးတော်မူ၏ကျမဒီယာကိုကြိုက်တယ်အချင်းလူတို့တတ်တာချင်းရှိကြလောငါအာမိန်တော်မူသည့်အတိုင်းဖြစ်လိမ့်မည်သင်ဟာမုန်တိုင်းရဲ့အလင်းမှရှိနေခဲ့ရင်ဒါတွေကိုပြောဖို့လိုတယ်ဘုရားရှင်ဂရုထားတော်အတိုင်းဖြစ်လိမ့်မည်အခုအသိတော်မှာတချင်းဆိုရုံမဟုတ်ဘူးမုံတိုင်းထဲမှာပြောရမှာပါဖျားရှင်မိန်တော်မူတဲ့အတိုင်းကျမယုံကြည်တယ်ဘယ်တော့လဲတော့ဘယ်တော့လဲတော့ကျမမသိပါဘူးဘလို့လဲဆိုတာကျမမသိဘူးတကယ်တော့အဲ့ဒါကိုမစိုးရင်ဘို့ကျမဆုံးဖြတ်ရမယ်ဖျားရှင်ကိုအားလုံးအနံ့ပြီးတော့နေ့စဉ်တက်တာမှာရှိတဲ့အရာလေးနဲ့ဝမ်းမြောက်စွာရှေ့ဆက်တော်မယ်ဖျားရှင်အခုအချိန်မှလှုပ်လှုပ်မယ်လို့ကျမယုံကြည်တယ်အဲ့ဒါကိုမစိုးရင်ဘို့ဆုံးဖြတ်ရမယ်ဖျားရှင်ကိုအားလုံးအနံ့ပြီးတော့အသက်တာကိုနေ့စဉ်ဝမ်းမြောက်ခြင်းအသက်တာနဲ့ရှောင်လန်းဖို့ကိုကျမတို့ဘုရားရှင်ကိုအနံ့ရတော့မယ်။ဘုရားရှင်အခုချိန်ထဲမှာအလုပ်လုပ်မယ်လို့ကျမယုံကြည်တယ်။ကျမယုံကြည်တယ်။ကျမယုံကြည်တယ်။ယုံကြည်ခြင်းတိုင်းလွားကိုကင်ဆယ်တယ်ဆိုတာကျမတို့နှုတ်ကနေ။ယုံကြည်ခြင်းကိုထုတ်ပေါ်ပြောဆိုဖို့ဖြစ်တယ်။ကြည်ပါယုံကြည်ခြင်းဆိုတာကျမတို့ထင်မှရှိတဲ့ဘုရားပေးထားပြီးသားအားတစ်ခုပါ။ကောင်းတဲ့အရာတွေလှုပ်ဆောင်ဖို့လိုပြီဆိုရင်ပြောထုတ်လိုက်ပါ။ကျမတို့ကယုံကြည်ခြင်းကိုနှုတ်အားဖြင့်ဆုတောင်းခြင်းလုံဆောင်ခြင်းအပြင်ထုတ်လို့ရမယ်။ဟိုးလမ်းတော့ချင်းချင်းလေးကနေသင်တို့ရှင်းမှထွက်လာပြီ။မတည့်ရတဲ့အချိန်တိုင်းမှာယုံကြည်ခြင်းကိုနှုတ်ကပြောလိုက်တယ်။ဒါကယုံကြည်ခြင်းအတွက်လုပ်ရပဲ။ကျမလုံဆောင်ဖို့မကြောက်ရွံ့ဘူးဆိုရင်ကျမအများကြီးလုပ်ပြီးနေပြီ။ကျမနှုတ်ကနေမွတ်ဆိုလိုက်တာဖြစ်တယ်။ကျမလုံဆောင်ဖို့မကြောက်ရွံ့ဘူးဆိုရင်အများကြီးလုပ်လို့ရနေပြီ။ကျမဟိုဘက်သွားလိုက်ဒီသွားလိုက်ဒီမနဲ့လဲပထမဆုံးစဉ်းစားမိတာကဖျားရှင်ဒီမှာထပ်ပြီးဟောရအောင်မယ်ဒီအရာတွေမနေ့အရာတွေပြောဖို့အမြဲတမ်းဗိတ်သိက်ရှိတယ်လို့ခံစားနေရတယ်လို့ထင်သလားတခါတရံမခံစားခဲ့မိဘူးကျမရှေ့ထွက်လာတဲ့အခါမှာခြေလန်းလန်းမှုဖြစ်တယ်သိလားယုံကြည်ခြင်းရဲ့ခြေလန်းလန်းမှုဖြစ်တယ်ကျမအဲ့ဒါမျိုးစပြီးလုပ်တာတော့ဖခင်ကျမနဲ့အတူတကွမပါရှိဘူးလို့အချိန်မောင်းများစွာခံစားခဲ့ဘူးတယ်ကြည်ပါကျမတို့ကဘာမှမလုပ်ဆောင်ခင်ဖခင်အလုံးလုံးနေတယ်အဲ့ဒီလိုတသက်မျိုးအချိန်မောင်းများစွာလိုချင်ကြတယ်ဖခင်ကယုံကြည်ခြင်းကိုလက်ဆောင်ဖြင့်တင့်ကိုပေးခဲ့ပြီဒါကိုသင်ထုတ်သုံးရမယ်ဖျားတကိုးတော်ရဲ့လှုပ်ဆောင်မှုကိုရယူခြင်းဖြင့်ဖျားရဲ့တကိုးတော်ရဲ့ဆုတောင်းချက်တွေကိုဆုတောင်းခြင်းအပြင်နှုတ်ကပတ်တော်ကိုနှုတ်ကနေဝန်ခံပါတန်တရာစိတ်ဝင်လာတဲ့အခါမှာအဲ့ဒီတန်တရာကိုပြန်လဲတန်တရာဖြစ်ခြင်းအပြင်ပြန်လဲတိုက်ခတ်ရမယ်သာရမဏတ်ကတန်တရာအတွေးမျိုးလာထည့်တဲ့အခါမှာဒီတန်တရာစိတ်ကိုတန်တရာဖြစ်မိတယ်ဖျားမိတ်မာလာတဲ့အတိုင်းပဲဖြစ်လိမ့်မယ်လို့ယုံကြည်တယ်လို့သင်ပြောရမယ်ကျမတို့မသိသေးဘူးဆိုတာလုံးဝမဖြစ်နိုင်ဘူးနှုတ်နဲ့ပတ်သက်တဲ့အကြောင်းစာအုပ်အစ်စ်တော်တနေ့လောက်ကျမလေ့လာခဲ့ပြီအမှန်တော့တနေ့ကြော်ခဲ့ပါပြီလေ့လာခဲ့တာဖခင်နှုတ်ကပတ်တော်ရဲ့တကိုးတော်အကြောင်းပြီးတော့မယုံကြည်နိုင်လောက်အောင်ကောင်းကြီးရဖို့ကောင်းသောစကားကိုမပြောဘဲမကောင်းတဲ့အကြောင်းပဲပြောတဲ့အပေါ်မှာကျမမအံ့ဩမိပါဘူးရိုးရိုးလေးပြောညုံနဲ့ဒီတန်တရားစိတ်ကိုမောင်းထုတ်ပြလို့ရတယ်ဖျားရှင်ဂရိထားတော်မူတဲ့အတိုင်းဖြစ်လိုက်မယ်လို့ပြောပါရိုးရိုးလေးပဲကျမဘုရားမှာဒီတန်တရားစိတ်ကိုမောင်းထုတ်ပြစ်တယ်ဖျားရှင်ဂရိထားတဲ့အတိုင်းဖြစ်မယ်လို့ပြောပါကျမဂယုမဆိုင်ဘူးတင်တာကိုပြောပါဖျားရှင်မိန့်တော်မူတဲ့အတိုင်းဖြစ်လိုက်မယ်ကျမယုံတယ်ကျမဂယုမဆိုင်ပါဘူးမနဲ့ပါစပ်မပိတ်မချင်းတင်25ချိန်လောက်ပြောရရင်လည်းပြောပါတင်တာကိုဆက်ပြောနေရမယ်ကျမယုံတယ်တင်တာကိုဆက်ပြောနေရမယ်ဖျားရှင်မိန့်တော်မူတဲ့အတိုင်းဖြစ်လိုက်မယ်လို့ကျမယုံတယ်ကဲဖျားကိုချီးမွမ်းလိုက်ကြရအောင်ယောမအခန်းကြီးလေးခန်းငယ်18အာဗြဟံတို့မျောလင့်စရာအကြောင်းမရှိပဲယုံကြည်၍မျောလင့်လေ၏သူမကောင်းတဲ့အခြေအနေမျိုးနဲ့တကယ်ကိုကြုံတွေ့ရမှာပဲဖျားရဲ့ဂရုတော်သူရထားတယ်သူရွေးချယ်ခံရတဲ့အချိန်ရဆိုသူ့မှာဘာမှဖြစ်မလာသေးဘူးဖျားရှင်ကအလင်းမြန်မလောက်ဆောင်သေးလို့အသွေးသားဇာတိရဆိုရင်အမားဖြစ်နိုင်ပါလေသူနဲ့စာရာနဲ့ ချိုးတင်ကြံစီလှုပ်ဆောင်ကြမယ်ဆိုရင်သူနဲ့ဖျားကြံစီနဲ့ဝေးသွားမှာပါထို့သောဖြစ်လိမ့်မည်ဟုသောဗျာဒိတ်တော်တိုင်းမိမိသည်လူမျိုးအများတို့၏အဘဖြစ်မည်ဟုမျှော်လင့်စရာအကြောင်းမရှိဘဲလျက်ယုံကြည်၍မျှော်လင့်လေ၏ဖျားခရီးတော်သူရထားတယ်အချိန်ကြာကြီးပဲအဲ့ဒီအရာတွေမဖြစ်လာသေးဘူးသူ့ရဲ့ခန္ဓာကိုယ်ကိုသူကြည့်ရင်သေကာနေပြီသူကစာရာနဲ့ကလေးမမွေးနိုင်နဲ့မြုံနေတဲ့နှစ်တွေကိုကြည့်မိပါပဲကလေးမွေးမယ်ပြီးတော့အာဗရာဟံကလူမျိုးများတို့၏အဘဖြစ်မယ်လို့ဂရိတော်ရှိမည်မဲ့အသက်အရွယ်ရကြည့်မယ်ဆိုရင်တော့သူတို့နှစ်ဦးစလုံးအတော်လေးစိတ်ရှုပ်မှပဲယုံကြည်အားကြီးသည်ဖြစ်၍မိမိအသက်သည်အနှစ်တရာလောက်ရှိသည်ဖြင့်မိမိကိုယ်သည်အသေးကဲ့သို့ရှိကြောင်းကို၎င်းမိမိခွန်မွန်စာရာ၏ဝန်သည်သေချောင်းကိုလားမအောင်မေ့ဒီမှာအရာအလုံးဟာအသေးပဲဒီမှာကြည့်ပါယုံမသောစိတ်နဲ့ကြည့်၍ဘုရားသခင်ရဲ့ဂရိတော်ကိုတန်တရားမရှိယုံကြည်အားကြီးပြီးသူ့နှုတ်ကိုဖွင့်ပြီးယုံကြည်ခြင်းအတွက်တခုခုပြောခဲ့တယ်။သူစောင့်မျှော်နေတဲ့တန်တရာစိတ်ကရောက်လာတဲ့မေးခွန်းတွေမကြိမ်သက်မှုတွေရောက်လာတယ်။အဲ့ဒီအရာတွေကတန်တရာတွေကသူ့ကိုတိုက်ခိုက်နေတယ်။သူ့နှုတ်ကိုဖွင့်ရလိုက်ပြီးဘုရားသခင်ကိုချီးမွမ်းပစ်လိုက်တယ်။ဘုရားရှင်ရဲ့ဂရုတော်အတွက်သူစောင့်မျှော်နေတဲ့တန်တရာကရောက်လာတယ်။မေးခွန်းတွေရောက်လာတယ်။မကြိမ်သက်မှုတွေရောက်လာတယ်။အဲ့ဒါတွေကလာတိုက်ခိုက်နေတယ်။သူ့ရဲ့နှုတ်ကိုဖွင့်ရလိုက်ပြီးဘုရားသခင်ကိုချီးမွမ်းတယ်ဖျားရှင်ဂရီတော်ရတဲ့အတွက်ချီးမွမ်းပါတယ်ကျေးဇူးတင်ပါတယ်ဖျားရှင်မှုသာမပြောလို့ဖျားရှင်ကိုကျေးဇူးတင်ပါတယ်ကျွန်ုပ်သိပါတယ်ကိုတော့အလုံးလုံးလျက်ရှိတယ်ကျွန်ုပ်ရဲ့ယုံကြည်ခြင်းရလာကိုတွေ့ရလိမ့်မယ်လို့ယုံကြည်ပါတယ်ကျမတို့အများကြီးတို့နှုတ်မွေ့ရမှာပဲဒါပေမဲ့ပြောသင့်တဲ့အချိန်မှာပြောသင့်တဲ့စကားကိုပြောတဲ့သူဘယ်နှယောက်ရှိလဲပြဿနာရှိတဲ့အခါမှာကျမတို့ဘာလို့ကြားတယ်လဲဆိုရင်တငယ်ချင်းတွေခေါ်ပြီးမကြင်မချမ်းကျမတို့သိတဲ့လူခေါ်ပြီးဝိုင်းဖွဲ့ပြောတယ်လူတိုင်းကျမတို့ရဲ့ဝမ်းနည်းတာကိုလိုချင်ကြတယ်။ဒါကဇာတိသဘောကိုပဲတတ်တာစီတာဝိညာဉ်နဲ့ဘာမှမဆိုင်ဘူး။အာမင်။ကျမပြောတာပုံကောင်းပုံနေမယ်။သင်တို့မတက်မရရင်တော့ကျမပြောတာကိုရပ်ပြစ်ရလိမ့်မယ်။အဲ့ဒါမမှန်ဘူးလား။ဒီကနေ့ကျမတို့ပြောနေတာအမှန်တရားပါ။ကျမတို့ရတဲ့စုံစမ်းမှုကအတူတူပါပဲ။ဒါပေမဲ့မကြခင်ပဲဇာတိအလုံးကိုလိုက်တဲ့အခါမုံတိုင်းကျလာပြီးယုံကြည်ခြင်းတွေလည်းလွင့်ပြောက်ကုန်တယ်။အဲ့ဒီလိုအချိန်မှာယုံကြည်ခြင်းတိုင်းလွားကိုကင်ဆွဲပါဘလောက်လေးတယ်လဲဆိုရင်ကျမမိကုန်ပြီးနောက်ဆုံးတစ်ကြိမ်သုံးခဲ့တုန်းကပေါ့အဲ့ဒီဒိုင်းလွားကိုကင်တဲ့လူတယောက်ရှိတယ်ကျမသုံးကြိမ်လို့သူ့ကိုပစ္စည်းတက်တာတွေကဆွတ်ထုတ်ခိုင်းလိုက်တယ်ဒီလိုဒိုင်းလွားမျိုးပေါ့ကျမသုံးကြိမ်လို့သူ့ကိုတက်တာတွေကဆွတ်ထုတ်ခိုင်းတယ်အိုးဘုရားရှင်အိုးတော်တော်လေးတာပဲမဟုတ်ဘူးလားအော်လေးလိုက်တာအော်ဘုရားရှင်တော်တော်ကိုလေးတာပဲအော်ငါမသိလို့ဒီမနေ့အဲ့ဒါကိုမသုံးတော့ဘူးတော်တော်လေးတာပဲကျမမကင်နိုင်ဘူးလို့သူတို့သုံးနိုင်လိမ့်မယ်မထင်ဘူးကျမအဲ့ဒီသဘောကိုထောက်ပြတာပါပြီးတော့ယုံကြည်ခြင်းဒိုင်းလွားကိုသုံးမယ်ဆိုရင်အနည်းငယ်တော့အားစိုက်ထုတ်ရမယ်တင်သီလားတခါတရံယုံကြည်ခြင်းတိုင်းလာတွေ့အနှင်းငယ်အားဆိုင်ရတယ်။ဘာဖြစ်လို့လဲဆိုတော့တရတာအတွက်မှာနတ်ဆိုးကမီးဆက်လက်နဲ့ねဘယ်နှကြိမ်ပြစ်မလဲ။ဘယ်နှကြိမ်တိုင်းလောင်းကိုကင်ဆွဲရမလဲဆိုတာတင်မသိပါဘူး။ဖျားရှင်လောက်ကိုင်းတင်တဲ့အရာတိုင်းကမလဲပါဘူး။သူကတိုင်းလောင်းကိုပေးထားပါတယ်။ဒါပေမဲ့အချင်းကြကြကင်ထားနိုင်ဖို့ဘာရှိရမလဲ။တခါတရံမှာဘုရားသခင်လောက်ကိုင်းသမျှအရာတိုင်းကမလွယ်ကူပါဘူး။ဒါပေမဲ့သူကကျမတို့ကိုအကာအကွယ်တော့ပေးထားပါတယ်။ကျမတို့မှာရှိရမှာကဒီညာဘက်လက်မောင်းကကြွတ်သားပဲ။ဒါတချို့လူတွေလိုအပ်တဲ့အရာပဲကျမတို့ယုံကြည်ခြင်းအတွက်ကြွတ်သားများများလိုအပ်တယ်။ကျွတ်သားများများသုံးရမယ်ဟာလေလုယာယုံကြည်ခြင်းအားကြီးတယ်ဖခင်သခင်ကိုဖုံးတော်ကိုကြီးမွန်းနေဖုံးတော်ကိုဖခင်သခင်ရဲ့နာမတော်ကိုကောင်းကြီးပြပါတယ်ဇောဒကမတက်ဘူးမာကုကံကြီးကအငယ်22ယာအီယုမရှိတော်တရားစရမူသည်လာ၍ကိုရော့အမြင်လင်းခြေတော်ရင်း၌ပြတ်ဝတ်လျက်ကျမတို့ဒီအကြောင်းအရာကိုလေ့လာနေစဉ်မှာစဉ်းစားကြည့်စေခြင်း ਨੇ သူကအလွန်အမင်းတောင်းပန်ပြီးပြောတာကကျွန်ုပ်ဤသမီးငယ်သေးလူပါပြီသို့တော်လည်းကိုတော်သည်ကြွရည်သူ့ကိုကယ်တင်ခြင်းကသူ့ဤအပေါ်၌လက်ကိုတင်တော်မူလျင်အသက်ရှင်မှလိမ့်မည်ဟုများစွာတောင်းပန်၏ယေရှုစီသွားတဲ့အခါမှာသူတကယ်ပဲစိတ်လှုပ်ရှားနေမှာပါယေရှုအံ့ဝင်ရနမိတ်လက္ခဏာတွေအကြောင်းသူကြားတယ်ဒါပေမဲ့သူ့သမီးအတွက်တကယ်ကိုသူ့မှာမျှော်လင့်ချက်မရှိဘူးဝါဘာကိုကြော်ပြရမလဲယေရှုကိုသွားတွေ့ရမယ်ဒီမှာတမင်းလောက်စကားပြောဖို့ခွင့်ရေးအဲ့ဒီလောက်ရမယ်သူလာခြင်းမလာမယ်ကိုတော်ဒီသူနဲ့အတူသွား၍များစွာသောလူအပေါင်းတို့သည်ကိုတော်ကိုခြံရံလျက်တိုက်မိကြ၏ထိုကား12နှစ်ပတ်လုံးယောဂါရှိသောမိမသည်သွေးသွန်နာဆွဲသောကြောင့်များစွာသောဆေးသမားတို့လက်၌အလွန်ခံရ၍ဥစ္စာရှိသမျှကုံတော်လဲတက်တာမရသည့်ဒါမကအနာတိုးသောမိမသည်ယေရှုသတင်းကိုကြားသည့်ရှိသောငါသည်အဝိတ္တော်ကိုသာတို့လင်ချမ်းသာရမည်ဟုယုံကြည်ခြင်းနှင့်ယေရှု၏အဝိတ္တော်ကိုတို့လေ၏။ရောက်အောင်သွားပြီးအဝိတ္တော်ကိုတို့လေ။သူသိတဲ့အနာပြောက်မယ်ဆိုလား။အိုကျမဒီချက်ကိုကြိုက်တယ်ချမ်းသာရမယ်လို့ ချမ်းသာရမည်ဆိုသည်နှင့်အဝိတ္တဝိသာတို့လင်ချမ်းသာရမည်ဟုဆိုသည်နှင့်ဒီမျိုးသမီးကဘာကြောင့်ဒါကိုပြောရတာလဲအသေးချာပဲဒီဝိညာဉ်စိုးတချို့လွတ်ပြီးလိန်ခိုင်းမှာပဲတင့်တီလိုလှုပ်လဲသူစီကဘာမှမရဘူးတင်ဘလောက်ခက်ခဲတယ်လဲကျွန်မကယူမဆိုင်ပါဘူးစနစ်နှစ်လုံးလုံးသေးသွန်စွာဆွဲနေသလားဆရာဝန်တွေပြပြီးမပြဘဲဥစ္စာရှိသမျှကုံသွားပြီလားဒါပေမဲ့အဲ့ဒီအရာကိုကျွန်မကယူမဆိုင်ဘူးသူမကတော့တန်တရားစိတ်ကိုနှုတ်မွက်၍တွန်းလှန်ခဲ့တယ်အဝိတ္တကိုသာတို့ရင်ချမ်းသာရမည်ဟုဆိုသည်နိကျွန်မတို့ထဲမှာအဝိတ္တကိုတို့ရင်ချမ်းသာရမယ်လို့ဘယ်နှယောက်ယုံကြည်တယ်လဲအဝိတ္တကိုသာတို့ရင်ချမ်းသာရမည်ဟုဆိုသည်နိဒီမိနစ်ပြောခဲ့တာတွေထဲမှာဘယ်နှယောက်ရတယ်လဲကျမတို့မုံတိုင်းအကြောင်းမပြောဘူးကောင်းမှုအတွက်ဖြစ်လာတဲ့ဒီမုံတိုင်းအကြောင်းမှာတခုခုပြောကြရအောင်ကျမ်းစာပြောတာကတောင်ကိုမဆိုလိုက်ပါတောင်ကြောင်းပြောပါလို့မပြောထားဘူးဤနေရာမှာရွေ့လို့တောင်ကိုပြောပါလို့ပြောတယ်ဤနေရာမှာတောင်ကိုရွေ့လို့ဟာလေလုယာသင်ရဲ့နှုတ်မှာတကောအစွမ်းရှိတယ်သေခြင်းနဲ့အသက်ရှင်ခြင်းကသင်ရဲ့ရှာမှာရှိတယ်အဲ့ဒါကဘုရားကြောင့်သံဃာရံညဆောင်ဖို့အစီအစဉ်မှာသင်ဟာတူးသေးပဲရှိနေတဲ့အခါမှာငရဲကနေလာနှောက်ရက်တလိုမျိုးခံစားရမယ်အဲ့ဒီအချိန်ခါမျိုးမှာနှုတ်ကပတော်ကိုကျေလောင်စွာဝန်ခံပါအဲ့ဒီမြင်ကွင်းမျိုးတွေးကြည့်ပါအခုအဲ့ဒီမျိုးသမီးကခဏချင်းမှာအသွေးစုဝေးရာခန်းချောက်တည်ဖြစ်ဖြစ်ထိုယောဂနှိပ်စက်ခြင်းပူပင်သောကမှကင်းလူပြီးဟုမိမိကိုယ်ကိုသိလေဤကျမထိုခဏချင်းဆိုတာကိုကြိုက်တယ်အမလေးစနစ်နှစ်တောင်မှသွေးသွန်တာဆွဲခဲ့တာဆရာဝန်ဘယ်နှယောက်ပြခဲ့တာ तू မပြောဘူးဘလောက်ကုန်ခဲ့တာ तू မပြောဘူးခဏချင်းတွင်ကဲတချို့လူတွေအသက်တာမှာခဏချင်းမှာရရှိတာဖြစ်တဲ့သင်တို့အသက်တာမှာရောစနစ်နှစ်15နှစ်အနည်း20ကြာကောင်းကြမယ်ဒါပေမဲ့သင်မိတ်ဆိုရမှာကသင်စစ်ပြောရမှာကဖះကိုကျမယုံကြည်တယ်ဂရီတော်ထားတဲ့အတိုင်းဖြစ်လာလိမ့်မယ်လို့ယုံကြည်တယ်ဖះကိုယုံတယ်ကျမဖះကိုယုံတယ်တခဏချင်းပဲဒါမှမဟုတ်ဒီနေ့မှတောင်ဖြစ်လာလိမ့်မယ်ကျမရဲ့ TV အစီအစဉ်ကိုအိမ်မှာဖြစ်စေကွန်ပျူတာရှင်းမှာဖြစ်စေဘယ်နေရာမှာဖြစ်ဖြစ်ကြည့်ရှုနေတဲ့လူတွေကိုကျမခေါ်အားပေးချင်တာကတင့်ရဲ့လိုအပ်ချက်ကိုဘုရားသိပါတယ်တင့်နာမည်ကိုသူသိတယ်တင့်ရဲ့ဆုတောင်းသံကိုလည်းသူကြားပါတယ်တင့်အတ္တမှာရုပ်တရက်ရောက်ရှိလာပါလိမ့်မယ်ဘယ်တော့မှနောက်မဆုံးနဲ့ဘယ်တော့မှအရှုံးမပေးပါနဲ့ဘုရားရှင်ဟာသစ္စာတော်ရှင်ဖြစ်လို့ပဲဘုရားရှင်ဟာသစ္စာနဲ့ပြည့်စုံတယ်အာမင်ယေရှုသည်မိမိကိုယ်မှတကိုးထွက်သည်ကိုသိတော်မူလျင်သူမရဲ့ယုံကြည်ခြင်းကသူ့ရဲ့တကိုးကိုထွက်စေတယ်လို့ခံစားရတယ်မကောင်းဘူးလားသူမအဲ့ဒီမှာရှိနေတာတော့သူမသိပါဘူးသူမကိုတခုခုလှုပ်ပေးဖို့တောင်မတောင်းဆိုရသေးဘူးသူမမတောင်းဆိုရသေးဘူးသူမရဲ့ယုံကြည်ခြင်းကြောင့်သူမရဲ့ယုံကြည်ခြင်းကသူ့ထံကတကိုးထွက်စေပြီးအနာရောဂါကိုငြိမ်းစေခဲ့တာဖြစ်တယ်အခုအဲ့ဒီຢာတွေနဲ့ကြုံတွေ့နေရတဲ့တရားစရက်မူຢာဤယူဆိုတာရှိနေသေးတယ်သူမသေးကနေသမီးငယ်တယောက်ရှိတယ်အဲ့ဟာတစ်ခုလုံးကသူ့ကိုအားယော့ပြီးစိတ်ပြက်ဒေါသထွက်စေတယ်အားယော့စိတ်ပြက်စေတယ်ယေရှုအဲ့ဒီအမျိုးသမီးနဲ့စကားပြောဖို့အချိန်ယူနေတယ်အဲ့ဟာသူ့ကိုအနောက်ရှက်ဖြစ်စေတယ်ယေရှုကလူတွေကိုရက်ဆောင်ပေးနေတယ်နာကျင်နေတဲ့သူတွေအတွက်ရက်ဆောင်ပေးနေတယ်ဒါတကယ်အံ့ဩစရာမကောင်းဘူးလားနာကျင်နေတဲ့သူတွေအတွက်သူတကယ်ကိုပဲရက်ဆောင်နေတယ်ဒီလိုနဲ့အခန်းငယ်37မှာယေရှုတကိုးထွက်တာသိတဲ့အခါမှာသူ့တပည့်တော်တွေကလူအစုဝေးသည်ကိုရောအားထိခိုက်အဲ့ဒီအချင်းရာကိုမြင်လျက်ပဲငါ့ကိုအဘယ်သူတို့သည်ဟုမေးတော်မူပါသည်တကားကြည့်ပါကြည့်ပါလူများစွာကသူ့ကိုထိမိကြတယ်ဒါပေမဲ့သူမကတော့ယုံကြည်ခြင်းနဲ့တို့ထိခဲ့တဲ့သူပါကိုရောသည်ထိုသို့ပြုသောသူကိုမြင်ခြင်းကပတ်လည်သို့ကြည့်ရှုတော်မူ၏အဲ့ဒီမျိုးသမီးကဘူးလဲဆိုတာသူမသိခဲ့ဘူးထိုမိမသည်ကိုနှင့်အဘယ်သို့ဖြစ်သည်ကိုသိတော်ကြောင်းကြောက်ရွံ့တုန်လှုပ်လျက်အထံတော်သို့လာပြီးလင်ပြည့်ဝ၍ထိုအကြောင်းရှိသည်မြတ်ကိုကြားလျှောက်လေ။ယေရှုကငါသမီးသည်ယုံကြည်ခြင်းသည်သင်နာကိုငြိမ့်စေပြီ။သင်သည်ညင်ဝှက်စွာသွားလော။ယောဂနှိပ်စက်ခြင်း၊နာကျင်တတ်တဲ့ကိုယ်ခန္ဓာနဲ့ကင်းလွတ်စေ။သူမနဲ့ပြောနေစဉ်တရားစီရင်မှုအိမ်မှလူလာ၍ယာဤကုကိုပြောတယ်။ကိုရောဤသမီးသေးပါပြီလို့ပြောတဲ့အခါမှာသူ့ချက်ချင်းဘယ်လိုခံစားရမလဲ။ကိုရောဤသမီးသေးပါပြီ။ကြားတဲ့အခါမှာခဏချင်းမှာအံ့ဩမိန်မောသွားတယ်စဉ်းစားကြည့်ကြရအောင်အဲ့ဒီနေရာမှာယေရှုသူမနဲ့မရှုပ်သင့်ဘူးသူမကစနစ်နဲ့တောင်ဖျားနေခဲ့တာသင်ရဲ့ပြန်လမ်းမှာသူမစောင့်နေတဲ့ ဒီလိုမျိုးအဲ့ဒီလူတွေမတွေးမိဘူးလားသူတို့တွေလည်းကျမတို့လိုပဲစန်းစာထဲမှာဖတ်ရတယ်
ဒီလူတွေအားလုံးကတခြားသာသနာဝါလူမျိုးတွေမဟုတ်ဘူးသူလိုကိုလိုပဲသူတို့ကတွေးတတ်တယ်သူတို့မှခံစားမှုရှိတယ်ခံစားတတ်တယ
်စန်းစာပြောတာကအေးလျာမှာတောင်ကျမတို့လိုဖွဲ့စည်းပုံတစ်ခုရှိခဲ့တယ်အင်းမြင်ဝင်လေးကိုတွေးကြည့်ပါနောက်ကျသွားပြီသူမသေးပြီသေသွားပြီအဘဲတောင်ဆရာကိုနောက်ဆက်သေးသည်နိအခန်းငယ်36ကကျမကိုထိတ်ရအောင်တွန်းပို့ခဲ့တယ်ထိုစကားကိုယေရှုသည်ကြားလင်သူတို့ပြောတာတွေကိုလှစ်လူရှုလျက်ယေရှုသည်ကြားလင်ဒါပေမဲ့ထိုစကားကိုလှစ်လူရှုလျက်ယေရှုကတရားစရာမှုကိုပြောတာကထိတ်လန့်ပြီးမကြောက်ပါနဲ့ယုံကြည်ခြင်းစိတ်တစ်ခုသာရှိစဉ်တော့သင်ယုံကြည်မှုရှိပါအိုဘုရားယေသူတို့ပြောတာတွေလှစ်လူရှုလျက်ယေရှုဒီကြားရင်တို့ပြောတာတွေကိုလစ်လူရှုလျက်တခါတရံကျမတို့ပြောဖို့လိုမယ်နတ်ဆိုးငါကြားတယ်ဒါပေမဲ့နည်းနည်းလေးမှဂရုမပြုနိုင်ဘူးဘာဖြစ်လို့လဲဆိုတော့ဖះရှင်မိန်တော်မူတဲ့အတိုင်းဖြစ်လာလိမ့်မယ်သင်အိမ်ပြန်သွားတဲ့အခါမှာပြောဆုံးလုံဆောင်မှာအဲ့ဒါကိုရတဲ့သူဘယ်နှယောက်ရှိသလဲသင်အိမ်ကိုပြန်တဲ့အခါအဲ့ဒီအရာကိုလုံဆောင်ကြည့်ပါကျမပြောတာကြားပါတယ်နော်ကြားပြီမယ်လစ်လူရှုတယ်ဒါတန်တရားစိတ်ကိုလုံရမယ့်အရာဖြစ်တယ်နဆိုးကပြောမယ်တင်ရမှာမဟုတ်ဘူးဟာတင်စနေတာလားအစိတ်မရှိပါနဲ့အာဒီမှာဖျားခရီးတော်အကြောင်းပြောနေတာဘာသူအကြောင်းမှပြောနေတာမဟုတ်ပါဘူးနှုတ်ကပတ်တော်အကြောင်းပြောနေတာဖျားသခင်သူ့လောက်ဆောင်မယ်လို့ဖျားပြောခဲ့တဲ့အရာတွေအကြောင်းပြောနေတာပါကျမမရပါဘူးလို့ပြောရဲလို့လားမရဘူးလို့ပြောရဲလားတမနစ်လောက်စက်ကြည့်ကြရအောင်အမှန်ကိုပြောပြမယ်ကျမတို့ပြဿနာတွေကဖះနဲ့အတူရှိနေချိန်မှာသိပ်မများပါဘူးကျမတို့ကဖះကိုတန်တရားဝင်တာအထက်ကိုကိုကိုပို့ပြီးတော့တန်တရားစိတ်ဝင်ကြပါတယ်ဖះလှုပ်ပေးမယ်လို့ယုံကြည်ပေးမယ်သူလှုပ်ပေးမယ်ဆိုတာကျမတို့ကမသေးကြဘူးဖြစ်နေတယ်ဒါကြောင့်ဒီမိနစ်မှာအဲ့ဒီအကြောင်းပြောရတာကျမတို့နဲ့ပတ်သက်ပြီးဖះဘယ်လိုခံစားရသလဲမပြည့်စုံခြင်းတွေအလဲမှာဘယ်လိုမြင်လဲဆိုတဲ့အကြောင်းတွေကိုကျမတို့ပြောရမယ်။နည်းနည်းလေးလှုပ်ဆောင်မှုအစင်းသင်းဖြစ်ပြီလား။ဖျားရှင်စီကဘယ်အရာမဆိုရဖို့အတွက်ပလင်တော်ရှိကိုရဲရင်ချင်းနဲ့တွန်းဝင်ရမယ်။တန်တရားစိတ်တွေမယုံကြည်ခြင်းတွေနဲ့တွန်းဝင်လို့မရနိုင်ဘူး။ရှင်ရာကုန်တက်မှာကျမတို့မှာပြဿနာရှိတဲ့အခါမှာကျမတို့လိုအပ်ချက်တွေဖြည့်ဆည်းပေးဖို့ဖျားစီမှာတောင်းလျှောက်နိုင်ပါလေ။အပြစ်ကိုမရှာဘဲပေးမှာပါ။ရှင်ရာကုန်အခန်းကြီး1ပြစ်တင်ရှုံးချအမမားချင်းမရှိပါဘူးဒါကဘာကိုဆိုလိုတာလဲကျမတို့ရဲ့အပြစ်ဟောင်းတွေကိုသူကပြန်မဖော်ပါဘူးကျမတို့လုပ်ခဲ့သမျှအရာအလုံးကိုယူလာပြီးတော့ကျမတို့ရဲ့အကျင့်ဆိုးတွေကြောင့်ငါကကူညီဖို့သင်ကြားမှာမဟုတ်ဘူးလို့မပြောပါဘူးကျမတို့ဘာတွေပဲလုပ်ခဲ့ပါစေဖျားစီလာတဲ့အခါမှာဉာဏ်ပညာနဲ့ဘာလုပ်ရမလဲဆိုတာသူဖော်ပြပေးပါလိမ့်မယ်သို့ရာတွင်တွေးတောခြင်းမရှိဘဲယုံကြည်သောစိတ်နဲ့တောင်းရမည်တွေးတောခြင်းရှိသောသူမည်ဒီကလေးခတ်၍လှောက်ရှားတတ်သောလှိုင်းတဘိုးနှင့်တူ၏တင်ကကျမစီကိုဥတီကျန်တစ်ခုနဲ့လာရဲဆိုပါဆိုစိတ်နှကွာရှိခြင်းနဲ့စီးရတဲ့ရာဘေးရာမှမရှိဘူးဘေးရာကိုယုံရမလဲတင်ဆုံးပြတ်နိုင်မှာမဟုတ်ဘူးကျမတို့ကဖျားကိုယုံကြည်မှာလားရန်သူကိုယုံကြည်မှာလားဖျားကိုယုံကြည်မှာလားကျမတို့ဖျားကိုယုံကြည်မလားခံစားချက်ကိုယုံကြည်မှာလားရန်သူကိုယုံကြည်မှာလားကိုယ်ခံစားချက်ကိုယုံကြည်မှာလားဖျားကိုယုံကြည်မှာလားလူတွေပြောတာကိုယုံကြည်မှာလားဖျားကိုယုံကြည်မှာလားကိုယ်ပိုင်စိတ်ကိုယုံကြည်မှာလားဖျားကိုယုံမှာလားလက်ရှိအရှင်တွေကိုယုံမှာလားကျန်တဲ့ຢာတွေတဲ့ဘုရားကပိုကြီးတယ်ဆိုတာသိဖို့အတွက်ဘုရားကကြီးမြတ်တယ်ဆိုတာသင်တို့သိလောက်ပြီလို့ကျွန်မထင်တယ်ကျမတို့ရဲ့ယုံကြည်ခြင်းကိုဘုရားတကူတော်နဲ့လှုပ်ဆောင်မှုကိုရယူခြင်းအဖြစ်၎င်းဘုရားတကူတော်ပါတဲ့ဆုတောင်းချက်မျိုးဘုရားရဲ့နှုတ်ကပတ်တော်ကိုနှုတ်ကဝန်ခံပြီးထုတ်သုံးဖို့လိုပြီးအလွန်အမင်းရှက်တာတို့ဘယ်သူမှအဲ့လိုအသက်တာမျိုးကိုမလိုချင်ကြဘူးအဲ့ဒီချီနှောင်မှုတွေဖြေလွတ်ဖို့နှုတ်ကပတ်တော်မှာတကူရှိပါတယ်ကွန်အားပေးခြင်းပါတယ်စိတ်လှုပ်ရှားဖွယ်ကောင်းတဲ့အရာတွေကိုဝေငှဖို့ကျမတို့နဲ့သင်ကျမတို့နဲ့အတူတကွရှိနေတယ်နဲ့
အီစီစဉ်ကို Joyce Mia မှုတော်ဆောင်လုပ်ငန်းဖော်ရင်များနဲ့မိတ်ဆွေများ၏ဉာဏ်မှုဖြစ်စီစဉ်သည်